အမေရိကန်ပြည်ထောင်စု2020ခုနှစ်တကောင်ဆင်းကောက်ခံတဲ့အခါနိုင်ငံသားဟုတ်မဟုတ်မေးခွန်းထည့်ဖို့သမ္မတအမေရိကန်ထုတ်ပြန်မှုစဉ်းစားနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြားနေမှာပြောပါရယ်သမ္မတအမေရိကန်အပါအဝင်ကိစ္စတော်တော်များများအတွက်အခုကျွန်တော်တို့အလုပ်လုပ်ကင်နေပါတယ်လို့သူကပြောပါရယ်အခုပုံနှိပ်တဲ့အဆင့်ကိုစလုပ်နိုင်ပါတော့မယ်နောက်ထပ်ဆုံးဖြတ်ပြီးတော့နောက်ဆက်တွဲတွေထုတ်ပြန်ပါမယ်နိုင်ငံသားဟုတ်မဟုတ်မေးခွန်းထည့်သွင်းနိုင်ဖို့နည်းလမ်း၄-၅ခုလောက်ရှိပါတယ်ဆိုပြီးသမ္မတထရမ့်ကအင်ဖြူရာမှာသတင်းတောက်တွေကိုပြောခဲ့ပါရယ်2020ခုနှစ်တကောင်ဆင်းကောက်ခံတဲ့အခါနိုင်ငံသားမိကုံးကိုဘာကြောင့်ထည့်ဖို့လိုအပ်တယ်လဲဆိုတဲ့အကြောင်းပြချက်ကိုအမေရိကန်အစိုးရရှိနေတွေကတောက်ကြနေနေလဲနောက်ဆုံးထားပြီးတရားရုံးကိုတင်ပြရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာလူဦးရေဘယ်နှယောက်ရှိလဲဆိုတာစနစ်တကျင်ကောက်ခံတဲ့စစ်တမ်းမှာဘာကြောင့်နိုင်ငံသားဟုံးမိုးမိကုံးထည့်ဖို့လိုတယ်လဲဆိုတာကိုသမ္မတထရမ့်အစိုးရရဲ့ချင်းပြချက်ကစံချိန်နဲ့မကိုက်ညီဘူးလို့အမေရိကန်တရားရုံးကဆုံးဖြတ်ထားပြီးသားဖြစ်ပါတယ်။ဒီမိုကရက်တွေကဒီလှုပ်ဆောင်ချက်ဟာရွှေပြောင်းအခြေချနေထိုင်သူတွေတကောင်ဆင်းဝေမဖြစ်ရအောင်လှုပ်ဆောင်တဲ့ Republican Party ရဲ့ Priya နဲ့လှုပ်ဆောင်ချက်တည်းရဖြစ်တယ်လို့ဆိုပါရယ် Democrat တွေကိုထောက်ခံတဲ့လူယူဆထားတဲ့နေမျိုးတွေမှာ Spain စကားပြော Latino တွေရဲ့မဲပေးနိုင်သူအရေးအတွက်ကို short တွက်မယ်ဆိုရင် Congress မဲဆန္ဒနဲ့အရေးအတွက်ရော့ကျနိုင်ပါတယ်ခင်ဗျ